CNN သတင်းဌာနရဲ့နိုင်ငံတကာရေးရာကြီးတန်းသတင်းတော့ Clarissa Ward နဲ့ရုပ်သံသတင်းအဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအစိုးရအမျိုးသမီးတူဦးရဲ့အိမ်စစ်တပ်လူမျိုးရေးအင်အားအများအပြားပါရင်တန်းနဲ့လိုက်ပို့ချိန်တွင်ပဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးဒီကန့်ကွက်ခဲ့ကြတယ်လို့အဲ့ဒီနောက်မှာနေထိုင်သူဒေသခံတူကအပြောအရေးကိုပြောပါတယ်။သူတို့ဖွဲ့စည်းလာတဲ့လက်နက်ကင်စစ်သားအများပြပါရင်တန်းဖြတ်သွားတဲ့အချိန်တံပုံးတီးကြတာကိုကြားရတဲ့အကြောင်း Clarissa Ward ကလူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ် CNN သတင်းအဖွဲ့ဟာနှစ်ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးဒီခီးစဉ်အတွင်းမြန်မာနိုင်ငံအခြေအနေရေးရက်ကိုအပြည့်အဝသိရှိတင်ပြနိုင်မလားဆိုတာမေးဖို့ Writers သတင်းဌာနက CNN ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူးဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဇက်တိုက်လုပ်နေတဲ့ကြားကပဲဒီကနေ့မှလည်းရန်ကုန်မြို့နေရာအနှံ့အပြားမှာဆန္ဒပြခဲ့ကြပါတယ်။ညီရဟေးညီရဟေးညီရတက်ကနားမလားမညီရတက်ကရန်ကုန်မှာပြစ်ခတ်တံတွေကြားရတယ်လို့မြို့ကန်တွေက VOA ကိုပြောပေမဲ့ဒီကနေ့အထူးခက်ရှိတဲ့သတင်းတွေတော့မရပါဘူး။မန္တလေးမုံရွာမိထီလာစတဲ့တခြားမြို့ကြီးတွေအပြင်တချို့ဒေသတွေမှာဆိုကြီးရွာလိုက်ရွာရင်းမှာတပိတ်မောက်ဆန္ဒပြကြတာတွေရှိပါတယ်။စစ်တပ်ကအနာသိယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမတ်လ30ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာကြောင့်တေဆုံးသူအယောက်910ကျော်ရှိပြီဖြစ်တယ်လို့အဖမ်းခံထားရသူလည်း3000ကျော်ရှိပါတယ်တေဆုံးသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတွေလည်းပါဝင်ပြီးတခြားတေဆုံးသူအများစုကလူငယ်တွေဖြစ်ကြပါတယ်